မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့ပြည်တွင်နောက်လူမှုအထောက်အကူပြုကဏ္ဍအသီးသီးမှာလုပ်ခဲ့တဲ့အမျိုးသမီးတွေရိုင်းနှက်ခံရဖမ်းဆီးခံခဲ့ကြရတယ်လို့လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမစ္စဲဘက်ရှလက်ကပြောပါတယ်။ကမ္ဘာတဝန်းဒေသအသီးသီးမှာငြင်းငြင်းရေးတိဆောက်သူအမျိုးသမီးတွေရင်ဆိုင်ခဲ့ရတဲ့အခြေအနေအရရနဲ့ပတ်သက်ပြီးအင်္ဂါနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှတင်ပြခြင်းအတွင်းမြန်မာနိုင်ငံကအမျိုးသမီးတွေရင်ဆိုင်နေရတာတွေကိုလည်းမဟာမင်းကြီးဘက်ရှလက်ကထက်သွင်းပြောဆိုခဲ့တာပါ။မြန်မာနိုင်ငံကလူ့အခွင့်အရေးကာကွယ်လှုပ်ရှားသူအမျိုးသမီးတွေဟာစစ်ဘက်အုပ်ချုပ်မှုကိုအန်တုတွန်းလှန်တာမှာရှေ့တန်းကနေပါဝင်နေကြတာအပါအဝင်ငြိမ်းချမ်းရေးအတွက်အင်အားစုတစ်ခုအဖြစ်ရှိလာခဲ့တာတက်တန်းရှိကြခဲ့ပြီလို့လည်းမဟာမင်းကြီးဘက်ရှလက်ကပြောပါတယ်။ဒါပေမဲ့လည်း2020ပြည့်နှစ်ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းလိုက်ချိန်ကတည်းကအမျိုးသမီးအရဖက်အဖွဲ့အစည်းတွေပိတ်သိမ်းခံခဲ့ရတယ်လို့မဟာမင်းကြီးဘက်ရှလက်ကလူညွေးကောင်စီအဖွဲ့ဝင်နိုင်ငံတွေကိုပြောခဲ့ပါတယ်။ကျမရေးဆောင်ရှောက်မှုနဲ့ဒရင်းမီဒီယာကဏ္ဍတွေမှာလုတ်ကိုင်းတဲ့အမျိုးသမီးတွေတာမကဆန္ဒပြသူတွေအကြမ်းမဖက်အာဏာဖီဆန်တဲ့စီဒီအမ်လုတ်ရှားမှုမှာပါဝင်သူတွေဆိုရှယ်မီဒီယာတက်ကြွလုတ်ရှားသူတွေနဲ့လိုအပ်သူတွေကိုနေစရာနဲ့စားစရာကူညီထောက်ပံ့သူတွေဟာရိုင်းနှက်ခံရဥပဒေမဲ့ခန့်စီခံကြရတယ်လို့မဟာမင်းကြီးဘက်ရှလက်ကလူမျိုးရေးကောင်စီမှာတင်ပြခဲ့ပါတယ်ခင်ဗျာ။